သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မှုထူးကြတဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
ဩစတြေးလျနိုင်ငံမှာသွားကျန်းမာရေးဆောင်ရှောက်မှုနဲ့ပတ်သက်ပြီးနားလေတိကျွမ်းခြင်းဟာသင်ရဲ့ကျန်းမာပျော်ရွှင်ရေးအတွက်အရေးပါနိုင်ပါတယ်ဒီတစ်ပတ်အတွက် Australia Explain အစီအစဉ်မှာဩစတြေးလျနိုင်ငံမှာလူငယ်တွေအတွက်ထားပေးတဲ့အခြေခံသွားကျန်းမာရေးဆောင်ရှောက်မှုအကြောင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်အဓိကအားဖြင့်တော့အဲ့ဒီဝန်ဆောင်မှုတွေကိုဘယ်လိုရယူမလဲဘယ်လောက်ကုန်ကြနိုင်သလဲစတဲ့အကြောင်းတွေအပြင်တင်တဲ့တိမိတာစုရရဲ့သွားကိုဘလို့ဆောက်ရှောင်းတင်တယ်လဲစတဲ့အကြောင်းအရာတွေကိုလည်းဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်။သွားကျန်းမာရေးဆောက်ရှောင်းမှုလို့ပြောရမှာသွားတစ်ခုတည်းကိုပဲဆိုလိုတာမဟုတ်ဘဲသွားအပြင်သဖုံးနဲ့တခြားခရင်းနဲ့ပတ်သက်တဲ့ကျန်းမာရေးဆောက်ရှောင်းမှုကိုပါဆိုလိုတာလည်းဖြစ်ပါတယ်။သွားနဲ့ခရင်းဆောက်ရှောင်းမှုအတွေ့အများအပြားအထွေထွေသွားဆရာဝန်စီကိုသွားကြမှာဖြစ်ပြီးအထွေထွေသွားဆရာဝန်ကနေသူတို့တက်နိုင်တဲ့လောက်ပြုစုဆောက်ရှောက်ပေးမှဖြစ်ပြီးအထူးကုသမှုအတွေ့သွားအထူးကုတွေစီကိုသစင်လွဲပြောင်းပို့ဆောင်တာမျိုးလုပ်နိုင်တယ်လို့မဲဘတ်မျိုးမှာသွားဆရာဝန်အဖြစ်15နှစ်ကြာလောက်ကိုင်းသူဒေါက်တာဝဲဆမ်အထီးယာကပြောပါတယ
် Depending on what condition is available to the dentist they might require referring to a specialist dentist who is someone specializing in a specific aspect in dentistry.
ဆရာဝန်ရဲ့ကုသဆောင်ရှောက်ပေးနိုင်မှုအနေအထားပေါ်မူတည်ပြီးတော့သွားဆရာဝန်ကနေသွားအထူးကုဆရာဝန်စီလွဲပြောင်းပြီးတော့သူမတတ်နိုင်တဲ့အထူးကုသမှုဥပမာခွဲစိတ်မှုတွေသွား implant လုပ်တာတွေဒါမှမဟုတ်သွားကဒွင်းတစ်ခုလုံးပြန်လည်ကောင်းမွန်လာဖို့အတွက်လိုအပ်လာရင်အထူးကုစီကိုလွဲပြောင်းမှုလုပ်နိုင်ပါတယ်ကလေးတွေအတွက်သွားအထူးကုဓမ္မတွေလည်းရှိတယ်လို့ပြောဆိုခဲ့ပါတယ်သွားအတွေ့တည်တံ့အပြင်ခရင်းကျန်းမာရေးအတွေ့ therapy တွေလည်းရှိတယ်လို့ဒေါက်တာအတ္တိယကပြောပါတယ်သူတို့တွေကသွားကရင်းတန့်ရှင်ရဲ့နဲ့စမ်းသပ်လေ့လာရေးစတဲ့ကြိုတင်ကာကွယ်မှုနဲ့ပြုပြင်နိုင်တဲ့အရာတွေကိုဝန်ဆောင်မှုပေးနိုင်တယ်လို့ပြောပါတယ်အဲ့ဒါအပြင်သူတို့တွေဟာမိမိရဲ့ခရင်းကိုကောင်းမွန်တန့်ရှင်စွာဘယ်လိုထားနိုင်တယ်လဲခရင်းဆိုင်ရာယောဂတွေကင်းစင်အောင်ဘယ်လိုကြိုတင်ကာကွယ်နိုင်တယ်လဲစတဲ့အကြောင်းအရာတွေကိုပါပညာပေးနိုင်သူတွေဖြစ်ပါတယ်။သွားကတွင်ကျန်းမာရေးဆောင်ရှောက်မှုနဲ့ပတ်သက်လာရင်ပုဂ္ဂလိကစေခန်းတွေမှာပို့ပြီးတော့စစုံလင်လင်ရနိုင်ပေမဲ့အများပြည်သူတုံးကျန်းမာရေးဌာနတချို့မှာလည်းအခြေခံကြတဲ့အမလပအတွေ့မဟုတ်တဲ့သွားကျန်းမာရေးဆောင်ရှောက်မှုအတွေ့ဝန်ဆောင်မှုတွေထားပေးနိုင်တယ်လို့ဒေါက်တာအတ္တိယကရှင်းပြပါတယ်
။ In public patients may not have the opportunity to choose which dentist they say usually there is no cosmetic treatment no sophisticated treatments patients visiting public practices also can be treated sometimes by dental students or oral health therapists but obviously under the supervision of a dentist
အများပြည်သူတုံးဆေးရုံစိတ်ခံမှာဆိုရင်မိမိအနေနဲ့ဘယ်သွားဆောင်ဝန်နဲ့တွေ့ချင်တယ်ဆိုတာကိုရွေးချယ်ခင်ရရှိချင်မှရမှာပါအများအပြည့်သွားအလားပါအတွက်ကုသပေးတာမျိုးရှိမှာမဟုတ်သလိုအထူးကုသမှုလိုအပ်ရင်လည်းရရှိချင်မှရနိုင်မှာပါအများပြည်သူဆုံးသွားဆေးခန်းတွေကိုသွားရင်တော့သွားနဲ့ပတ်သက်ပြီးလေ့လာနေတဲ့ကျောင်းသူကျောင်းသားတွေရဲ့ကုသပေးမှုတွေဒါမှမဟုတ်ကျန်းမာရေး therapy တူဦးရဲ့ကုသပေးမှုကိုခံရနိုင်ပေမဲ့သူတို့တွေဟာသွားဆရာဝန်တူဦးရဲ့ကြီးကြပ်မှုအောက်မှာဆောင်ရွက်ရတာဖြစ်တယ်လို့ရှင်းပြပါတယ်အများပြည်သူဆုံးသွားဆေးခန်းတွေမှာစောင့်ဆိုင်းသူတွေများတဲ့အတွက်ရဲ့ချင်းရဖို့အတွက်အချိန်အကြာကြီးစောင့်ဆိုင်းရတာမျိုးတွေဖြစ်နိုင်ပါတယ်။အဲ့ဒါအပြင်အများပြည်သူတို့သွားကတွင်စေခံဆိုပေမဲ့အဖို့အခအနေငယ်ကုန်ကြခံရနိုင်ပါတယ်။ပုဂ္ဂလိကသွားကတွင်စေခံတွေမှာတော့ရဲ့ချင်းရဖို့ပုံပုံမြန်ဆန်သလိုမိမိရဲ့ကျန်းမာရေးအမခန့်ကနေတဆင့်အဖို့အခပေးတာမျိုးဒါမှမဟုတ်အိတ်ဆိုင်ပြီးတော့ကုသမှုခံယူတာမျိုးတွေဖြစ်နိုင်တယ်လို့ရှင်းပြထားပါတယ်။
Full payment will be required. In private practice, the patient gets the chance to choose which dentist to treat them. They also have wider access to full range of treatment options, including cosmetic treatments. And of course, they get exposure to some latest technology as well.
Boglika Sikhan ni ma ro apho kha re ko apye wa pe saung ya ma phit pe me luna re ne ne be twa sya won ne kuta chin da le su ra ko ywe che khwin shi ba re.ဒါအပြင်ကုသမှုနဲ့ပတ်သက်လာရင်ပုံမရွေးချယ်မှုရရှိမှာဖြစ်ပြီးအလားပါအတွက်ကုသမှုလည်းရယူနိုင်ပါတယ်။ဒါအပြင်နောက်ဆုံးပုံနည်းပညာနဲ့လည်းကုသရမှာဖြစ်ပြီးအများပြည်သူသုံးစုံစိတ်ခန့်တွေမှာတော့နောက်ဆုံးပုံနည်းပညာတွေအများအမ်းမရှိနိုင်ဘူးလို့လည်းနိုင်ရှင်ပြောပြသွားပါတယ်။ဒေါက်တာတီယာရဲ့အဆိုအရဩစတြေးလျနိုင်ငံမှာကျန်းမာရေးစောင့်ရှောက်မှုအများစုကို Medicare ဆိုတဲ့အများပြည်သူသုံးကျန်းမာရေးဝန်ဆောင်မှုရရှိထားရင်တော့အခမဲ့ဖြစ်ပေမဲ့လေအဲ့ဒီအထက်မှာသွားကြတွင်ကျန်းမာရေးအတွက်မပါဘူးလို့ပြောပါတယ
် Medicare would only consider covering for dental treatments for teenagers and young children. There is a scheme that's called CDBS or Child Dental Benefit Schedule. This scheme helpsome families with teenagers and children get a cover for a specific calendar year. So kids and teenagers who have eligibility checks, usually those who receive some sort of support from Centrelink.
Medicare ကကလေးငယ်နဲ့ဆက်ကျော်သက်တွေအရွယ်တွေအတွက်သွားကြရင်ကျန်းမာရေးစောင့်ရှောက်မှုကိုသာထည့်သွင်းပေးထားတာဖြစ်ပါတယ်။အသက်မပြည့်သေးတဲ့လူတွေအတွက် Child Dental Benefit Schedule.တမမဟုတ် CDBS လို့အတိုးကောက်ခေါ်တဲ့ဝန်ဆောင်မှုရှိပါတယ်။အဲ့ဒီအစီအစဉ်ဟာမိသားစုအတွင်းကအသက်မပြည့်သေးတဲ့ကလေးငယ်နဲ့ဆယ်ကျော်သက်တွေအတွက်နှစ်နှစ်အတွင်းသွားဆိုင်ရာအတွက်ဘလောက်ထိငွေပမာဏအထိအသုံးပြုနိုင်တယ်ဆိုပြီးသတ်မှတ်ပေးထားတာမျိုးရှိပြီးကလေးငယ်နဲ့အသက်မပြည့်တဲ့လူတွေအနေနဲ့အခမဲ့သွားစစ်ဆေးမှုတွေရနိုင်ပြီးတော့အများအားဖြင့်Centrelink စီကနေထောက်ပံ့မှုရသူတွေသွားဖက်ဆိုင်ရာကုသမှုကိုအတိုင်းအတာတစ်ခုအထိအခမဲ့ရနိုင်တယ်လို့ပြောပါတယ်။ဒေါက်တာအထီးရရဲ့အဆိုအရအသက်ငယ်စဉ်မှာသွားကြွင်းဆိုင်ရာကျန်းမာရေးအားနည်းရင်တော့အသက်ရလာတဲ့အခါမှာလည်းသွားကြွင်းဆိုင်ရာကျန်းမာရေးအားနည်းလေးရှိတယ်လို့ပြောပါတယ်။ဒါကြောင့်ကလေးငယ်တွေငယ်ရွယ်စဉ်ကတည်းကသွားကြွင်းဆိုင်ရာကျန်းမာရေးစောင့်ရှောက်မှုကိုစောစောစီစီရယူဖို့အရေးကြီးတယ်လို့လည်းပြောပါရယ်။ Child Dental Benefit Schedule CDBS အစီအစဉ်နဲ့ပတ်သက်ပြီး Services Australia ရဲ့ Community Information Officer Justin Bolt ကအခုလိုရှင်းပြထားပါရယ်
။ The Child Dental Benefit Schedule aims to improve access to dental services for childrenTo hopefully make sure that we don't have those issues of more oral disease again as an adult. Now, how it works is we cover up to $1,095 over two calendar years of basic dental services under the Child Dental Benefit Schedule.
Child Dental Benefit Schedule ga kaliri twa jama ye san ya won saung mu ri ya phu atwe yue bi ngai ngai ka de ga ku ta ma ji la yin.သွားနဲ့ဆိုင်တဲ့ပြဿနာတွေမရင်ဆိုင်ရအောင်ရည်ရွယ်တာဖြစ်တယ်လို့ပြောပါရယ်။ Child Dental Benefit Skin အစီအစဉ်အရကလေးတဦးဟာနှစ်နှစ်အတွင်းမှာသွားဖက်ဆိုင်ရာအတွက်ဒေါ်လာ1,095အထိသုံးနိုင်တယ်လို့ရှင်းပြထားပါရယ်။ Child Dental Benefit Schedule CDBS အတွက်ရရှိနိုင်တဲ့ကလေးငယ်နဲ့အသက်မပြည့်တဲ့ဆယ်ကျော်သက်တွေဟာနှစ်နှစ်အတွင်းသွားအတွက်အသုံးပြုခွင့်ရှိတဲ့ဒေါ်လာ1,095 အထိအသုံးပြုနိုင်ပြီးတော့အဲ့ဒီပမာဏကုန်သွားရင်နောက်ထပ်နှစ်နှစ်ကြာရင်နောက်ထပ်ဒေါ်လာ1,095ရရှိမှာဖြစ်ပေမဲ့လည်းနှစ်နှစ်အတွင်းမှာအဲ့ဒီပမာဏကိုကိုအောင်မသုံးရင်နောက်နှစ်နှစ်ထဲထပ်ပေါင်းထည့်ပေးမှာမဟုတ်ဘူးလို့ Mr. Bolt ကပြောပါရယ
် That will keep going until the child is no longer eligible and the amount is indexed on the 1st of January at the beginning of that 2-year period that you're going with.Now, the thing about it is that any balance that you haven't used in that relevant 2-year period isn't kept, it isn't passed on, but you do get access to a new amount of money at the new 2-year period.
နှစ်နှစ်အတွင်းရနိုင်တဲ့ပမာဏကိုကလေးတွေခံစားခွင့်ရှိတဲ့ကာလအထိဆက်လက်ရရှိနိုင်မှာဖြစ်ပါတယ်။နှစ်တစ်နှစ်ရဲ့ဇန်နဝါရီလ1ရက်နေ့ကနေနှစ်နှစ်အတွင်းအဲ့ဒီပမာဏကိုအသုံးပြုနိုင်မှာဖြစ်ပေမဲ့နှစ်နှစ်အတွင်းမှာအဲ့ဒီပမာဏမကုန်ရင်နောက်နှစ်နှစ်စာအတွက်နဲ့ပေါင်းပေးတာမျိုးတွေလုံးဝမဟုတ်ဘူးလို့ရှင်းပြထားပါတယ်။ ဒါပေမဲ့အဲ့ဒီ child dental benefit schedule ကိုဩစတြေးလျနိုင်ငံကအသက်မပြည့်တဲ့လူတွေအားလုံးခံစားခွင့်ရှိတာတော့မဟုတ်ပါဘူး။ Mr. Bott ရဲ့ရှင်းပြချက်အရအဲ့ဒီအစီအစဉ်မှာပါဝင်နိုင်ဖို့အတွက်ကလေးကအသက်18နှစ်အောင်ဖြစ်ရမှာဖြစ်သလိုသူတို့ကိုယ်တိုင်ဒါမှမဟုတ်သူတို့မိဘက Centrelink စီကထောက်ပံ့ကြေးတစ်မျိုးမျိုးရရှိတဲ့လူတွေဖြစ်ရမယ်လို့ပြောပါရယ်
။ They have to be getting a payment from us from at least once a year or their parents, their carer or their guardian.is getting payment from us receiving family tax benefit part A parenting payment or double orphans pension in that calendar year then their child is eligible to take advantage of the schedule or the child themselves may actually be eligible for a payment
ကျွန်တော်တို့ဆီကထောက်ပံ့ကြေးတစ်ခုခုကိုတစ်နှစ်မှာအနည်းဆုံးတစ်ကြိမ်လောက်ရရှိသူတွေဖြစ်ရမှာပါသူတို့ကိုယ်တိုင်ဒါမှမဟုတ်သူတို့ရဲ့မိဘအုပ်ထိန်းသူနဲ့သူတို့ကိုပြုစုစောင့်ရှောက်သူတွေကကျွန်တော်တို့ဆီကနေ family tax benefit part A ရရှိတဲ့သူ parenting payment ဒါမှမဟုတ် double orphans pension ရရှိသူတွေဖြစ်ရမှာဖြစ်သလိုလူငယ်တွေကိုယ်တိုင်က app study ရရှိသူဒါမှမဟုတ် family tax benefit part A ဒါမှမဟုတ်ရင်လဲ care payment disability support pension နဲ့ youth allowance စသဖြင့်တစ်ခုခုအတွက်ထောက်ပံ့ကြေးရရှိသူဖြစ်ရမယ်လို့ပြောပါရယ် CDBS ဟာတန်မှန်သွားစစ်ဆေးမှုအပြင် X-ray တွေတန့်စင်မှုတွေ facial sealing တွေ filling root canals နဲ့သွားနှုတ်ဖို့အတွက်ပါဝင်ပေမဲ့လည်း brace တက်ဖို့အတွက် orthodontist ကြီးတွေနဲ့တခြားသွားလှပတွေအတွက်တော့အသုံးပြုခွင့်မရှိဘူးလို့ပြောပါရယ်Mr. Bottier ဆိုရာသွားစီခန်းသွားတဲ့အခါမှာ CDBS ရဲ့ဝန်ဆောင်မှုကနေရတဲ့ငွေကြေးနဲ့အသုံးပြုမဲ့အကြောင်းကိုမိမိရဲ့သွားဆရာဝန်ကိုအသိပေးဖို့ရည်ကြီးတယ်လို့လည်းပြောပါရယ်
။ Most families find it easier to use the CDBS via bulk billing so they don't have to pay up front if they're under the limit. But you can also pay up front and then claim a rebate from Medicare as well.
မိသားစုအများစုကတော့ bulk bill ကနေတဆင့် CDBS ကိုအသုံးပြုတာပိုလွယ်တယ်လို့မြင်ကြပါတယ်။အဲ့လိုနည်းကသူတို့အိဆိုင်ဆရာမလိုပါဘူး။ဒါပေမဲ့ကိုက limit အတွင်းရှိနေသေးလို့အရင်အိဆိုင်ရမယ်ဆိုရင်လည်းနောက်ပိုင်းမှာ Medicare ကနေပေးထားတဲ့ငွေကိုပြန်တောင်းတာမျိုးတွေလုပ်နိုင်တယ်လို့ပြောပါရယ်။မိမိမှာ limit ဘယ်လောက်ထိကျန်သေးလဲဆိုတာကိုသိချင်ရင်MyGov account ကနေတဆင့် Medicare မှာအချိန်မြေစစ်ကြည့်နိုင်တယ်လို့ Medicare ကိုဖုန်းဆက်ပြီးတော့လဲမေးကြည့်နိုင်ပါတယ်။ဒါမှမဟုတ်ရင်လဲမိမိကလေးရဲ့သွားဆရာဝန်နဲ့ရဲ့ချိန်မှာငွေဘယ်လောက်ကျန်သေးတယ်လဲဆိုတာကိုမေးကြည့်နိုင်ပါတယ်။ဒါပေမဲ့ဒေါက်တာအထီးရရဲ့အဆိုအရဩစတြေးလျနိုင်ငံကသွားကြရင်ကုသရေးကုန်ကျစရိတ်ဟာတခြားနိုင်ငံနဲ့ရှင်ရင်ပိုပြီးတော့ဈေးကြီးပါတယ်။ပြည်ပကနေဩစတြေးလျကိုရွှေ့ပြောင်းနေထိုင်ကြသူတွေတချို့ရဲ့ပြောစကားကိုလည်းနားထောင်ကြည့်ကြရအောင
် I think they're crazy expensive especially now with the crisis cost of living that we are experiencing going to the dentist if one can delay it they do
majority have to make some hard choicesWhether you have the teeth to eat or you have something to eat, in my opinion.
I have been living in Australia for 8 years and I haven't been any dentist until now.
It's very expensive and it can't afford it here in Australia. Even if you have private insurance, it's still hard to afford the cost.
I prefer to go to my own homeland in Turkey.
မတန်တဆကိုဈေးများလွန်းနေလို့ထင်နေဆိုတဲ့အကြောင်းအထူးသဖြင့်အခုအချိန်ဟာနေထိုင်စရိတ်များလာတဲ့အချိန်ဖြစ်တဲ့အတွက်သွားဆရာဝန်ကိုမဖြစ်မနေသွားကြည့်စရာမလိုရင်တော့လူတွေကမသွားချင်ကြဘူးလို့တယောက်ကပြောပါရယ်။နောက်တယောက်ကလည်းလူအများစုကစားဖို့အတွက်သွားတက်ရင်ပဲကောင်းမလားဒါမှမဟုတ်စားဖို့အစားရှိဖို့အတွက်ဦးစားပေးရမလားဆိုပြီးတော့ခက်ခဲတဲ့ဆုံးဖြတ်ချက်တွေကိုချနေရတယ်လို့မြင်တဲ့အကြောင်းပြောပါရယ်။တတရလူကလည်းဩစတြေးလျနိုင်ငံမှာနေထိုင်တာ၈နှစ်ရှိသွားပြီဆိုပေမဲ့အခုအချိန်ထိသွားဆရာဝန်စီမပြရသေးဘူးလို့ပြောပါရယ်။နောက်တစ်ယောက်ကဩစတြေးလျနိုင်ငံမှာတအားကိုဈေးများလွန်းနေဆိုတဲ့အကြောင်းပြီးတော့နောက်ဆုံးလူကတော့သူ့ဇာတိနိုင်ငံဖြစ်တဲ့တူရကီနိုင်ငံမှာပဲကုသမှုခံယူလို့ရတယ်လို့ပြောသွားခဲ့ပါရယ်။ဒေါက်တာအထီးရက သွားဆရာဝန်တွေအနေနဲ့အများကြီးရင်းနှီးလို့ဈေးကြီးတာဖြစ်နိုင်တယ်လို့လည်းအခုလိုရှင်းပြပါတယ်
It is expensive, but this is related to the running costs. As opposed to other countries, the dentist has got lots of insurances to guarantee safety for the patient. Dentists spend at least 5 years of education, usually even more, and the requirement for a dentist to stay up to date requires them to spend a lot of money on continuing professional education.
နိုင်ငံတွေထက်ဆိုင်ရင်ဒီနိုင်ငံမှာလုပ်ငန်းလည်းပတ်စရိတ်ပိုများလို့လည်းဖြစ်ပါတယ်။သွားဆရာဝန်တွေကလူနာတွေလုံခြုံဘေးကင်းစေဖို့အတွက်အာမခံကြေးတွေအများကြီးထားရပါတယ်။ပြီးရင်သွားဆရာဝန်တွေဟာအနည်းဆုံးပညာကို9နှစ်ဒါမှမဟုတ်အများစုကတိထက်မကသင်ယူကြရပြီးခေတ်နဲ့အညီရှိနေဖို့အတွက်သူတို့ရဲ့အစီအမံပညာရေးတွေအတွက်ဆက်လက်ပြီးတော့ရင်းနှီးရသလိုတိုးတက်မှုလိုက်ဆက်လက်ပြီးလှုံ့ဆော်နိုင်ဖို့လိုအပ်တဲ့အတွက်ဖြစ်တယ်လို့ရှင်းပြခဲ့ပါတယ်။မိမိရဲ့သွားကျန်းမာရေးကိုဂရုစိုက်ခြင်းကသွားဆရာဝန်ကိုပေးရတဲ့အဖို့အခကိုမပေးရအောင်လှုပ်တဲ့အကောင်းဆုံးနည်းလမ်းဖြစ်ပြီးကြိုတင်ကာကွယ်ခြင်းဟာကုသချင်းထက်ကောင်းမွန်တယ်လို့ဒေါက်တာအထီးရကပြောပါတယ်
။ I would really highlight the word prevention and care to prioritize oral care. See a dentist on regular basis.And that's 6 monthly, so twice a year.
အဓိကပြောချင်တာကကတွင်းကျန်းမာရေးနဲ့ပတ်သက်လာရင်ဂရုစိုက်ခြင်းနဲ့ကြိုတင်ကာကွယ်မှုကိုဦးစားပေးဖို့ဖြစ်ပြီးသွားဆရာဝန်စီပုံမှန်ပြဖို့အဲ့ဒါကတော့6လမှတစ်ကြိမ်တစ်နှစ်မှ2ကြိမ်ပြသတဲ့နယ်လို့ပြောထားတဲ့အကြောင်းရေးထားတဲ့ Miram Ismail ရဲ့ဆောင်းပါးကိုတင်ဆက်လိုက်ပါတယ်။ Australia နိုင်ငံတွင်အခြေချနေထိုင်ရမှာအထောက်အကူပြုနိုင်ဖို့အတွက်Australia Explains season ကို subscribe နဲ့ follow လုပ်နိုင်ပါတယ်။မေးစရာမေးခွန်းတွေဒါမှမဟုတ်တင်ပြစီလိုတဲ့အကြောင်းအရာတွေရှိရင်လည်း australiaexplained.sbs.com.au ကို email ပို့နိုင်တဲ့အကြောင်းတင်ဆက်လိုက်ပါရရှင်။ကျမကမူလှိုင်းသိမ့်ပ
ါ။ sbs.com.au/bemis ကို home နေရာမှာထားပြီးတော့အမြဲတမ်းနှာဆင်နိုင်ပါတယ်။နောက်ဆုံးရသတင်းတွေစောင်းမားတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ် sbs.com.au/bemis ဖြစ်ပါတယ်ရှင
် sbs မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ